အမေရိကန်ဗဟိုထောက်လှမ်ရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်ဂျီနာဟက်စပယ်ကိုခန့်ထားဖို့အမေရိကန်ထက်လွတ်တော်မှာကြာတာပြီးနေကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ။ဂျီနာဟက်စပယ်ကိုခန့်ထားရေးစစ်ဆေးကြနာမှုဟာအတော်လေးကိုအပြင်းထန်ဖြစ်ခဲ့ပြီး CIA ရဲ့အရင်ကလှုပ်ဆောင်မှုတွေကိုလွတ်တော်မှတ်တွေကပြန်ပြီးမေးမြန်းခဲ့ကြတာပါ။ဟက်စပယ်ကိုထောက်ခံသူတွေထဲမှာဒီမိုကရက်ထက်လွတ်တော်အမတ်6ယောက်ပါပြီးကန့်ကွက်သူတွေထဲမှာတော့ရီပပလီကန်အမတ်2ယောက်ပါပါတယ်။မီဂရယ်လာကနိုင်ငံရေးဝန်ကြီးဖြစ်အတည်ပြုခံလိုက်တဲ့မိုက်ပွန်ပေယိုနေရာမှာဟက်စပယ်ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာဖြစ်ပါတယ်။ CIA မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့ဟက်စပယ်ဟာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့လူညုံရင်းဆိုင်ရာအကြီးမားဆုံးအခြေအနေတွေကိုရင်ဆိုင်ကန်တွယ်ဖို့တူမတူအောင်ရည်ချင်းပြပါသူဖြစ်ပြီး CIA မှာတာဝန်ထမ်းဆောင်နေတဲ့အမျိုးသားအမျိုးသမီးတွေရဲ့လေးစားထောက်ခံမှုကိုရရှိထားသူဖြစ်တယ်လို့အထက်လူတော်လူများစုကောင်းဆောင် Mitch McConnell ကထည်ထူပြောဆိုပါတယ်။ဂျီနာဟက်စပယ်ကိုခံထားရေးကြနာဝယ်တွင်အဓိကအခြေတင်ဖြစ်ခဲ့တာကတော့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စပဲဖြစ်ပါတယ်။